စီးကျဆုံးနေတဲ့နိုင်ငံ failing state ဆင်းရဲမှာထိတ်တန့်ရောက်နေတဲ့နိုင်ငံတွေဟာတဘာဝသတ္တော်တွေညခင်ပြင်းတွေမြူးစီလွှာတွေနဲ့မြောက်ရည်တွေကုန်ခန်းနေတဲ့နိုင်ငံတွေလို့ပညာရှင်တွေကသတ်မှတ်ထားပါတယ်။တစုံတရာမအောင်မြင်မဲဖြစ်ဖြစ်စမွေးကျဆုံးရင်မဲဖြစ်ဖြစ်ဂရိပေးထားပြီးဂရိမတည်ရင်မဲဖြစ်ဖြစ်ဒါတွေကိုချုံပြီး fail မအောင်မြင်မှုကျဆုံးတဲ့အရေးနိုင်တဲ့ဂရိပြတ်တယ်လို့ပြောလို့ရှိပါတယ်။တချို့နိုင်ငံတွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေဟာသူတို့နီးသူတို့ဟန်နဲ့စည်ရင်းပြုစုပြီးပျက်စီးနေ failing ညံပြင်းအားနဲ့ weak ဒါမှမဟုတ်ထိလွယ်ရှလွယ်ပြိုလွယ် fragile နိုင်ငံတွေလို့ခေါ်ပေါ်ပါတယ် failing state ဆိုတဲ့ပျက်စီးကျဆုံးနေတဲ့နိုင်ငံတွေစည်ရင်းမှာထိစင်းဝင်ရောက်နေတဲ့နိုင်ငံတွေအားလုံးရိတ်ခါနဲ့လူကြီးမမြတတာလန်တရာလက်စင်မီရင်းနဲ့မိန်းလာစနစ်ညံပြင်းတာတွေရှိနေတယ်လို့ American ပြည်ထောင်စု Washington DC အခြေစိုက်သုတေသနရေးရာအဖွဲ့တစ်ခုဖြစ်တဲ့Earth Policy Institute မြေကမ္ဘာမူဝါဒရေးရာဥက္ကဋ္ဌ Lester Brown က War on the Age How to Prevent Environmental and Economic Collapse ဆိုတဲ့ကြက်ကဘာစုံးပေါ်ကမြေကမ္ဘာလိုဘာသာပြန်ရင်ရတဲ့ခေါင်းစဉ်နဲ့ပတ်ဝန်းကျင်နဲ့စီးပွားရေးပြိုလဲခြင်းကိုမိတို့ကာကွယ်မိနည်းဆိုတဲ့စာအုပ်မှာရေးသားထားပါတယ်။ဒီနိုင်ငံတွေဟာရှေးကာလရုန်းကရေသွဲဆက်ပြိုးရေးစနစ်ရှိခဲ့ပေမဲ့ပြုပြင်ထိမ့်သိမ်းတာမရှိဘဲတစ်ခါတစ်ခါလယ်သမားတွေကိုရေးမပေးနိုင်တာမျိုးတွေရှိတယ်လို့လည်းကမ္ဘာပဝင်းကျင်ရေးရာဆိုင်ရာစာအုပ်50ရေးသားထုတ်ဝေတဲ့ Lester Brown ကဥပမာပေးပြောပါတယ်။ကုလသမဂ္ဂကပံ့ပိုးကူညီတဲ့ The Fund for Peace FFP ညဉ့်ညံရေးအတွက်ရမွေးမွေအဖွဲ့ကပြိုလဲလွယ်တဲ့နိုင်ငံတွေစည်းရင်းကို2005ခုနှစ်ကစတင်ထုတ်ပြန်ပါတယ်။198နိုင်ငံကိုအခြေခံပြီးနှစ်စဉ်လေ့လာပြီးညွှန်ကြားထုတ်ပြန်တာပါ။မြန်မာနိုင်ငံဟာ1962ခုနှစ်ကတည်းကစစ်အစိုးရအုပ်ချုပ်မှုအောက်တခြားလုံးကျရောက်ခဲ့ပြီးForeign policy နိုင်ငံသားရေးမူဝါဒကသတ်မှတ်တဲ့ failing states စည်းရင်းမှာ2010ပြည်နှစ်တုန်းကနံပါတ်16လိုက်ခဲ့ပါတယ်။2010ရွေးကောက်ပွဲအပြီးအငင်းစားစစ်ဘုချုပ်တွေကအရွက်ဝက်နဲ့အရသာပုံတရံပြောင်းပြည်ပြင်ပြောင်းလဲရေးလုပ်နေပါတယ်ဆိုတဲ့မြန်မာနိုင်ငံဟာ2014မှာတော့ fragile state ထိတ်တန့်နိုင်ငံ20စည်းရင်းမှာမပါတော့ပေမဲ့ alert သတိထားရမယ့်အနေအထားရှိတဲ့နိုင်ငံစည်းရင်းမှာပါလာပါတယ်။ဒါဟာအတိုင်းပြည်တိုးတက်လာတဲ့လက္ခဏာတရအနည်းနဲ့ကျိုးစိုးထိုက်ပေမဲ့တစ်နှစ်တည်းတစ်နှစ်ရေဘေးဒုက္ခပူပူကြုံလာရတဲ့ရခိုင်ပြည်နယ်သားကဗျာဆရာသူလင်းဝေကတော့လက်ခံခြင်းမမရပါဘူ
းကျွန်တော်တို့အမြင်မှာတော့2010ရဲ့ရှေ့နဲ့2010ပြီးဒီဘက်ကူဒီ2015ကာလအစီဟာအများကြီးဘာမှထူးသွားတယ်လို့မမြင်ဘူးရိုးတော်ကြီးလည်းအဲ့ဒီ9နှစ်အတွင်းမှာဥပမာရိုးတော်ပြန်လဲပြည်စုပြိုးထောင်ရေးလုပ်ငန်းတို့ပြန်လဲထိန်းသိမ်းရေးလုပ်ငန်းတို့ဒီဘောမှာကျွန်တော်တို့တွားနေကြတာပဲဒီရိုးကြော်ပြီးတော့ဘာမှမတွေ့တာမတွေ့ဘူးတက်သေးပြတရားကတော့ဒီနေ့ကျွန်တော်တို့ရခိုင်ပြည်မှာအခုလိုလူတွေတောင်းနေရှိပြီးတော့ဒုက္ခရောက်ရတယ်အခုရေဘေးတွေပေါ်လာတာဟာကြာသူတို့ဘာမှမလုပ်သေးဘူးဆိုတော့တက်သေးပဲပေါ့ကျွန်တော်တို့အဲ့လိုပဲပြောချင
်ရခိုင်ရိုးမှမှကျွန်းသစ်စိုက်ပျိုးရေးစီမံကိန်းအတွက်ဆိုပြီး Golden Key Company ကိုအနာပိုင်တွေကလွတ်ပိုင်ခွင့်ချထားပေးခဲ့ပါတယ်ဒီစီမံကိန်းကောင်ထယ်ပေါ်ဖို့ရိုးမှကြောကတော်ရီအပြောင်းခုတ်လိုက်တဲ့အတွက်ရေဝေရေလက်တော်ရီပြုံးပြီးကုန်ပြီးမူရီမှာအချိန်နဲ့ဒရော့ဟောဆင်းလာတဲ့တောင်ကျရေအားကိုရှေးတွန်းကလိုထိမထနိုင်တော့ပဲနှုံးနေရှွနေပါမျောပါလာတာလို့လဲဒေသခံတွေကပြောပါတယ်။ဒါကြောင့်မို့လဲ
ကန်းနားနဲ့နီးတဲ့လူတွေဆိုရင်လည်းတောင်ထဲမှာဆိုအိမ်ဒီမှာဘာလို့ရလဲဆိုတော့ချောင်းနဲ့နီးတဲ့အချမ်းကအိမ်ဒီအားလုံးမှာအောက်ကပစ္စည်းတူတော်မှုဟာလူတရားလောက်ညင်းနဲ့ပစ္စည်းတင်မှုတန်းနေတခါတည်းလှူထားရတယ်အဲ့လိုအကူသဘောမျိုးတွေလှူထားရတယ်2004မှာတင်တယ်2004မှာချက်တုံးကမနီတူလောက်ထားတဲ့လူတွေဆိုရင်သိင်းရတဲ့ရှိပြီးပြစီကြတာလေအဲ့လိုပြစီသွားတဲ့ခါသူတို့လန့်သွားပြီးတော့အဲ့ဒါရဲ့နောက်ပိုင်းဒီမှာအဲ့လိုထုတ်တွေရောက်တွေလှုပ်ထားကြတာ
ဒါဟာရခိုင်ပြည်နယ်တနင်္လာကဖြစ်ရပါ Fragile State တတ်မှတ်တဲ့အထဲမှာကဏ္ဍတရအဖြစ်ပါဝင်တဲ့သဘာဝပတ်ဝန်းကျင်ယိုယွင်းနေတာကိုစမ်းစစ်ကြည့်ရင်လူငယ်တွေနှစ်ပိုင်းတွေတက်ပိုဆိုးွားလာတဲ့သဘောလဲဆောင်ပါတယ်ဒေသဖွံ့ဖြိုးရေးကဏ္ဍမှာလည်းရှင်းလင်းမရောက်နိုင်တဲ့ရှမ်းပြည်နယ်ကသဘာဝပတ်ဝန်းကျင်အနေထားကရောဘယ်လိုရှိပါသလဲရှမ်းတောင်သူလယ်သမားများကွန်ရက်တာဝန်ခံတူဖြစ်တဲ့ဆိုင်းလွန်ခမ်းပန်က
လူမျိုးဖယ်နေစငါနဲ့မဟုတ်ပါဘူး။ငါနဲ့ရှင်းနေတော့အတွင်းမှာကိုတော်တော်လေးကြောင်းလဲသွားတယ်။ဥမာနမ်လန်ဆိုရင်ဘုရားတစ်တွေတိုက်ထုတ်တဲ့ချိန်ကတော့တော်တော်လေးပူတယ်ခုသူတို့မျိုးကမနစ်ကဆိုရင်ဒီရေမြုပ်တဲ့အဆင့်တွေမှာရှိတယ်သူတို့မျိုးမှာမိုးရွာပြီးတော့ပေါ့နော်။ဒီလာရှိုးတို့မှာဆိုရင်ဒီရေနောက်နေပိတ်ပြီးတော့ရေမြုပ်တယ်တစ်နှစ်ကလည်းဒါရီကတိတော်ဒီအရင်ခုတ်တဲ့တက်တာလေးပေါ့နော်ဒါတွေကတော်တော်တိတာလာတယ်ခုရေသူးလူးခုတ်ပြန်လာတယ်တွေကနောက်တော့ဒီမူဆွေတို့နှမ်းခန်းတို့ဖက်မှာဆိုရင်လည်းအကြီးကတော့နှမ်းခန်းတာပေါ့နော်ဒီတူတူတဲ့ဓာတုတဲ့ဟာလေးပြုတ်ပြီးတဲ့ဝင်တယ်တိတော်တွေခုတ်တယ်ဆိုတော့ဒီမှာဒေတာခံဒီအတုံးပြည့်တဲ့ဒီချောင်းလေးကောသွားတာလေးပါလေခုတည်းပြဿနာဖြစ်နေတဲ့အမှားကဒါတွေကတော်တော်လေးကိုကြောင်းလဲသွားတယ် ရေကြီးရတယ်ပေါ့နော်တချို့ကဒီနေစာတွေကထောင်းနေကြတယ်ရေနေအေရိယာမရှိတဲ့အချိန်မှာမိုးသားရွာတဲ့အချိန်မှာရေကတော့တောက်လျှောက်ပြတ်တဲ့အချိန်ရောဒီကြီးရဲ့ဟာတွေပြဿနာတွေဖြစ်တယ်ဒါတွေကတော့ဒီ၄၅ချောင်းနဲ့အတွင်းကိုတော်တော်လေးပြောင်းလဲနေတယ်ဗျ
သဘာဝသစ်တော်တွေပြုံးရင်အပေါ်ရမြေစီလွှာတိုက်စားခံရပြီးမြေရောက်ရေခန့်တယ်လို့ပညာရှင်တွေကရှင်းရှင်းလင်းလင်းပြောထားတာပါမြို့ပြသစ်တွေတိုက်တာအဆောက်အဦတွေအင်းရစီမံကိန်းတွေစက်မှုဇုံတွေဘလောက်ဖော်ဆောင်ပစ္စည်းကျဆုံးနေတဲ့နိုင်ငံ failing state ဖြစ်ရတဲ့လက္ခဏာတွေတဲ့သဘာဝသစ်တော်ပြုံးတာလဲပါဝင်ပါတယ်ရှင်